ရှမ်းပြည်နယ်မြောက်ပိုင်းကြောင်မဲမြို့နယ်မှာအရတားတေကြီးထိခိုက်မှုအတွက်တမရော်ကစုံစမ်းစစ်ဆေးရာမှာပွင့်လင်းမြင်သာမှုရှိဖို့ဒေသခံတွေကတိုက်တွန်းနေတဲ့အကြောင်းပြောပြပါမယ်။ကျွန်တော်မိုးစော်ပါ။ကြောင်မဲမြို့နယ်မှာတမရော်နဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSS ကြားပြီးခဲ့တဲ့လကုံပိုင်းကတိုက်ပွဲဖြစ်ပွားရာမှာပန်းချင်းကြီးရွာမှာရတားတူးတေဆုံးပြီး2ဦးဒဏ်ရာရခဲ့တာဟာမြန်မာစစ်တပ်ရဲ့လက်ချက်လို့ဒေသခံတွေကစွပ်စွဲထားတာကိုတမရော်ကစုံစမ်းနေတာပါ။တိုက်ပွဲအတွင်းအရတားထိခိုက်ဒေကျေမှုရှိခဲ့ကြောင်းတမရော်သတင်းမှန်ပြန်ကြားရေးအဖွဲ့ကအတည်ပြုပေမဲ့ဖြစ်စဉ်အတိအကျသိရအောင်တမရော်အရာရှိကြီးတူဦးဆောင်တဲ့အဖွဲ့ကစုံစမ်းမှဖြစ်ကြောင်းလည်းသတင်းထုတ်ပြန်ခဲ့ပါတယ်။ဒါပေမဲ့လည်းဒီသတင်းပတ်ထဲမှာကြောင်မဲမျိုးအခြေစိုက်တက်တွင်းမှာစတင်ခဲ့တဲ့စုံစမ်းမှုအပေါ်မှာတော့ပွင့်လင်းမြင်သာမှုမရှိမှာကိုကြောင်မဲမျိုးနဲ့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးဆိုင်ထွန်းညံအပါအဝင်ဒေသခံတွေကစိုးရိမ်နေကြပါတယ်။
လွတ်တော်ကိုယ်စားလှယ်တယောက်ကပြောတယ်စစ်စင်းနေတဲ့လားသူလည်းပေါင်ပူးပေါင်းတယ်လေသူတို့ကတော့ဘာလို့မှပေးမတွေ့ဘူးမောင်နေစစ်နေပဲမောင်နေပဲလားပဲမီရမှမလားနဲ့ဘာလို့လဲလွတ်တော်ကိုယ်စားလှယ်ကတော့တာမန်လောက်ပဲပေါ့ကျွန်တော်ကြားတာကဆရာဝန်တွေလူမျိုးရေးဖွဲ့စစ်တွေစစ်တာဖြစ်စစ်တာပေါ့ဗျာဖြီးပြီးတော့စစ်တယ်သူတို့လိုချင်တဲ့ပုံစံထွက်လာအောင်စစ်တယ်ပေါ့နော်အဲ့လိုပုံစံမျိုးနည်းနည်းရှိတက်ရောက်နေတော့ပွင့်လင်းမြင်သာမှုရှိဖို့လိုတယ်ဒါပေမဲ့အော်မနေရလားကျွန်တော်တက်မတော်ပြန်ကြားရေးရလဲကြောက်လေဒါကျွန်တော်တို့ရဲ့ဆက်ရလှုပ်ထုံးလုံးနည်းနဲ့ကျွန်တော်လှုပ်ပါတယ်ဆိုပေါ့အမှန်ကတော့ကိုလှုပ်ထုံးလုံးနည်းဆိုတာထက်ပြင်းမြင်တော့ဆိုတဲ့အမှုမှန်ပေါ်ပေါက်ခိုးကဆိုပြီးတော့တဘာဝချတာပေါ့နော
်အရတားတွေတေကြီးထိခိုက်ခဲ့တဲ့ပြစ်ခတ်မှုအဖြစ်မှန်ပေါ်ပေါက်ရေးအတွက်အမျိုးသားလူ့ခွင့်ရေးကော်မရှင်ကိုလည်းလွှတ်တော်ကိုယ်စားလှယ်တွေကတိုင်ကြားထားတယ်လို့ထောင်နဲ့ချီတဲ့ဒေသခံတွေကလည်းမကြသေးခင်ကပဲတရားမျှတမှုရရှိရေးအတွက်တောင်းဆိုဆန္ဒပြခဲ့ကြပါတယ်စုံစမ်းစစ်ဆေးရေးအဖွဲ့ကအခင်းဖြစ်ပွားရာပန်းကျင်ကျေးရွာကိုတွားရောက်ခဲ့ရမှာ RCSS အဖွဲ့က14ရက်နေ့မှာ2ချိန်15ရက်နေ့မှာ3ချိန်ခြုံကိုတိုက်ခိုက်ခဲ့တယ်လို့တမရော်သတင်းမှန်ပြန်ကြားရေးအဖွဲ့ကသတင်းထုတ်ပြန်ခဲ့ပါတယ်RCSS ဘက်ကတော့14ရက်နေ့မှာကြိုတင်ညှိနှိုင်းတာမရှိဘဲတမရော်စစ်ကြောင်းဝင်ရောက်လာတာကြောင့်ပြစ်ခတ်တာရှိခဲ့ကြောင်းနဲ့15ရက်နေ့မှာတိုက်ပွဲဖြစ်ပွားတာမရှိဘူးလို့သတင်းမီဒီယာတွေကိုဖြေဆိုထားပါတယ်။လောလောဆယ်မှာတော့ပန်းချင်းကျေးရွာသားတွေဟာတိုက်ပွဲဖြစ်ပွားမှာစိုးရင်ပြီးတင်းရှောင်နေကြပါတယ်။ပန်းချင်းရွာသားတွေကိုကူညီဆောင်ရွက်ပေးနေတဲ့နန်းခုံပရာဟိတအဖွဲ့ဥက္ကဋ္ဌဆိုင်ကူကစုံစမ်းစစ်ဆေးရေးအဖွဲ့ကပွင့်လင်းမြင်သာမှုရှိရင်ရွာသားတွေကပူပေါင်းပါဝင်လာမှာဖြစ်တယ်လို့ပြောပါတယ်
။တကယ်လို့ဒါတို့ကအရှိန်မှပြည်သူလူထုကိုချပြနိုင်ချင်ဒီပြဿနာဖြစ်တဲ့ဒီရွာဥဆောင်တဲ့3ယောက်ရဲ့အဲတာယာရတဲ့ဒီ3ယောက်ရဲ့အားလုံးတို့ကဖတ်လာခဲ့ပါပါ။အဲ့တော့ဒီဟာတော့ဗတရားဥခင်လို့အခုခဏလေးရှောင်လိုက်တဲ့သဘောပါ။ဒါတကယ်လို့ဒါပွင့်လင်းနေတာမှုရှိရင်တော့လုံးဝပြန်ထွက်လာမှာပါဒါတို့
။ကြောင်မဲမြို့နယ်ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးဆိုင်ထွန်းညံကလည်းစုံစမ်းစစ်ဆေးမှုမှာလိုအပ်ရင်တပ်တွေတွေကိုထွက်ဆိုဖို့တိုက်တွန်းထားပေမဲ့လွတ်လပ်တဲ့စစ်ဆေးမှုဖြစ်ဖို့လိုအပ်ကြောင်းပြောပါတယ်
။စုံစမ်းနေမြန်းချင်တယ်ဆိုလို့ရှိရင်ကျွန်တော်တို့အဲ့ဒီစာထွက်တဲ့တပ်တွေအားလုံးကိုကျွန်တော်ခေါ်လို့ရတယ်။လိုသိချင်တဲ့နေရာခေါ်လို့ရတယ်။ဒါမဲ့လွတ်တော်ကိုယ်စားလှယ်ရှေ့ကိုဆစ်ဆင်းနေဆိုရင်တို့ကလာမယ်တို့ပြောတယ်ကျွန်တော်တို့ဒီတိုင်းခေါ်ရတယောက်ဆက်ဆိုတို့တို့မလာဘူးအတားတားတို့တောင်းဆိုချက်အဲကိုယ်စားလှယ်လည်းဒါပဲဆရာဆစ်ဆင်းမယ်ဆိုရင်ကျွန်တော်တို့နားတောင်ခွင့်ပြုပါဒါမှမဟုတ်တို့ကမိုးဆိုတော့ဆိုလိုရင်းကကိုဗျာအဲ့လိုဆိုတော့ဆစ်ဆရာဖို့မလိုတော့လေတို့ဆစ်ချင်တယ်လို့ဆစ်တို့ထွက်ချင်တယ်လို့အဖြစ်ထွက်လာမှာလေ
လောလောဆယ်မှာတော့ဒေတာတွင်းမှာတမ်ဘရော့စစ်ကြောင်းတွေရောက်ရှိနေပြီး RCSS တပ်ဖွဲ့နဲ့စီးရဲတင်းမာမှုတွေရှိနေတာကြောင့်ကျေးရွာ6ရွာလောက်ကဒေတာကန်300လောက်ဟာခြားကျေးရွာကဘုံကြီးကြောင်းတွေမှာခိုးလုံနေရကြောင်းဆိုင်ကူကအခုလိုဆက်ပြောပါတယ
်ဘုံကြီးကြောင်းက4ရွာရှိရပြပန်တော့ရဲ့နှံ့ပြရဲ့နှံ့မခင်ရဲ့အဲဟောနော်အဲ့နှံ့ပါတယ်အာ4နဲ့4နဲ့တော့ရှိနေကြတယ်ဒီအားလုံးပေါင်းစုပေါင်းလို့ဆိုရင်300ဝန်းကျင်တော့ရှိတယ်
။ပြီးခဲ့တဲ့လကုံပိုင်းတိုက်ပွဲဖြစ်ပွားခြင်းကလည်းဒေသခံရွာသူရွာသား900လောက်တိတ်ဆောင်ခဲ့ရပါတယ်။ကျွန်တော်မိုးစော်ရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်။